ဒီရပိုင်းတွေအတွင်းကချင်ပြည်နယ်ထဲမှာစစ်ကောင်စီတပ်နဲ့ကရင်အကြတိုက်ပွဲတွေအတန်ငယ်ညင်တဲ့နေချိန်မှာပဲလိုင်စာဒေတာဘက်ကိုလာရောက်တဲ့စစ်ကောင်စီရဲ့ထောက်ပို့ရဟရင်ကိုကရင်ကပြစ်ချနိုင်ခဲ့တာပါဒီလိုပြစ်ချလိုက်တာနဲ့ပတ်သက်ပြီးကရင်ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကဗီအိုအေကိုအခုလိုပြောပါတယ်နှစ်ပိုင်းနေဟိုင်မိနစ်50ဝန်းကျင်လောက်ပါဖြစ်ပါ ဒီလင်းနဲ့ဖေးရမိကမတီဘူးဒါတော့ထောက်ဖို့ပေးတာပေါ့အဲ့ဒါနဲ့ပြန်သွားတာကိုအဲပြစ်ချလိုက်တာဖြစ်ပါလေခင်ဗျာဒီရင်ပြစ်ချတဲ့နေရာမှာပြတ်သွားတဲ့နေရာမှာမီးတွေလောင်နေတာအဲဒီပိုက်လက်တရားတော့ဒီခုခုံဒီလားတပိသေးဘူးအကြောင်းဖွင့်တယ်လဲအဲ့ဒါမှာမိမိချင်းချင်းရတော့သွားပါတယ
်ရဟရင်ပြစ်ချခံခဲ့ရတဲ့နာဖော့စခန်းဟာလိုင်ဇာဒေတာရှိနန်းဆန်ရန်ကန်တောင်ရန်စတဲ့ကြေးရွာတွေအနီးအနားမှာတည်ရှိနေတာဖြစ်ပါတယ်ရဟရင်ပြစ်ချခံခဲ့ရတဲ့နောက်မြစ်ချင်းနားလေတပ်ကတိုက်လေရင်နေအဲ့ဒီဒေတာတစ်ပိုက်ကိုရောက်ရှိလာပြီးဆက်တနတ်တွေနဲ့ပြစ်ခတ်တာတွေရှိကြောင်းဗိုလ်မှူးကြီးနော်ဘူကပြောပါတယ
်ဂျင်းဖိုင်တာဒီလာပြီးမှဒီကက်တနတ်နဲ့ဣဒါတွေရောရှိတယ်လို့ပြောပါဘုံသေးတာတော့အဲ့ဒီတမားတော့တားသေးပါဘူ
းအချင်းချင်းနဲ့တခြားဒေသတွေမှာတိုက်ပွဲဖြစ်ပွားတဲ့သတင်းမရှိသေးကြအောင်ဘုံမူကြီးတော်ဘူကပြောပါတယ်ဒီကနေ့ပြကြသွားတဲ့ရဟရင်ဟာစစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက် KIA ကပြစ်ချခဲ့တဲ့ဒုတိယမြောက်ရဟရင်ဖြစ်ပါတယ်အလောက်ပေါ်တိုက်ပွဲပြင်းထန်နေချိန်2021ခုနှစ်မေလ3ရက်နေ့ကမိုးမောက်မြို့နယ်ကုန်းလောရွာအနီးမှာစစ်ကောင်စီရဲ့တိုက်ခိုက်ရေးရဟရင်တစ်စီးကို KIA ကပြစ်ချနိုင်ခဲ့ပါတယ်2023ခုနှစ်အတွင်းကတော့တရားပြည်နယ်တိုက်ပွဲတွေမှာစစ်ကောင်စီရဲ့လေရင်နှစီးပစ်ချခံခဲ့ရပါတယ်ပထမတစ်စီးကဇူလိုင်လ1ရက်နေ့မှာဘော်လခဲမြို့နယ်အတွင်းပြက်ကျခဲ့တာဖြစ်ပြီးဒုတိယတစ်စီးကနိုဝင်ဘာ17ရက်မှာတန်တောင်ကြီးမြို့နယ်အတွင်းပြက်ကျခဲ့တာဖြစ်ပါတယ်စစ်ကောင်စီဘက်ကတော့တန်တောင်ကြီးမြို့နယ်အတွင်းပြက်ကျခဲ့တဲ့လေရင်ဟာဆက်ချုပ်ရင်းနာကြောင်ဖြစ်ကြောင်းပြောဆိုထားပါတယ်နိုဝင်ဘာ19ရက်နေ့မှာတော့အဲ့ဒီလေရင်ရဲ့လေရင်မှု2ဦးနဲ့2ဦးကိုကီယင်နီတပ်ဖွဲ့တွေကဖမ်းဆီးနိုင်ခဲ့ပါတယ်။ရှမ်းမြောက်ဒေသတိုက်ပွဲသတင်းနဲ့ပတ်သက်ပြီးမင်းမြန်ရမှာတော့ဒီကနေ့သတင်းတက်လာတာမရှိသေးကြောင်း PSLF TNL ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဒီလနေ့ရက်နေ့မှာတော့ကွက်ခိုင်မြို့မှာစစ်ကောင်စီတပ်နဲ့ TNL အကြတိုက်ပွဲပြင်းထန်ခဲ့တယ်လို့နောင်ချုံမြို့နယ်တံပိုးရွာဘက်မှာလည်းတိုက်ပွဲဖြစ်ပွားကြောင်း PSLF TNL ကသတင်းထုတ်ပြန်ထားပါတယ်။ကိုကန့်ဒေသလောက်ကန်မြို့တိုက်ပွဲတွေနဲ့ပတ်သက်လို့ကိုကန့်တ MNDAA ကဒီကနေ့သတင်းအသစ်ထပ်မံထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ